မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မတည်ငြိမ်မှုတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံအတွက်ထိုင်းနိုင်ငံဘက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုဒီကနေ့ပဲစပေးပါတယ်။ဒီရှေ့ပြေးအကူအညီတွေကိုထိုင်းမြန်မာနယ်စပ်ဖြစ်တဲ့မဲဆောက်မြို့နဲ့မြောက်ရီမြို့တွေကနေတဆင်ဖအန်နဲ့ကော့ဖရိတ်မြို့ကနေရာ၃ခုကိုပေးပို့ခဲ့တာပါ။ထိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးစီဟာဆက်ပကွန်ခွန်ကတော့ဒါဟာထိုင်းနိုင်ငံရဲ့ကောင်းမွန်တဲ့ရည်ရွယ်ချက်ကိုပြသလိုက်တာဖြစ်ကြောင်းမြန်မာနိုင်ငံရေးငြိမ်းချမ်းတည်ငြိမ်မှုကိုမြင်တွေ့ရဖို့ကိုလည်းမျှော်လင့်တဲ့အကြောင်းရိုက်တာသတင်းဌာနကိုပြောပါရယ်ပထမအတုပ်အနေနဲ့ဆန်ရိတ်ခါချောင်းနဲ့တခြားလိုအပ်တဲ့ပစ္စည်းတွေတည်ဆောင်လာတဲ့အိတ်ပေါင်း၄000ကိုထိုင်းကျက်ချင်းဤအဖွဲ့ကနေမဲဆောက်မြောက်ရီနယ်စပ်ကုံသွယ်ရေးဂိတ်ကနေမြန်မာကျက်ချင်းဤအဖွဲ့ကိုပေးအပ်ခဲ့တာလို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါရယ်အခုလိုမျိုးလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးမဲ့အစီအစဉ်ကိုပြီးခဲ့တဲ့လကုန်ပိုင်းတုန်းကလာအိုနိုင်ငံမှာလုပ်တဲ့နိုင်ငံသားရေးဝန်ကြီးများအစီအစည်းဝေးမှာအတည်ပြုခဲ့တာပါဒီစီစဉ်ထဲမှာတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအပြင်တိုက်ခိုက်မှုတွေကိုရပ်တန့်ပြီးတော့နှစ်ဖက်တွဲဆုံဆွေးနွေးညှိနှိုင်းမဲ့အစီအစဉ်တွေလည်းပါဝင်နိုင်မှုထိုင်းဘက်ကမျှော်လင့်ပါတယ်အခုလိုမျိုးထိုင်းနိုင်ငံကကမကထလုပ်ပြီးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာဇင်းကြံတည်ဆောက်နိုင်ရေးအာဆီယံလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးစင်တာ AHA စင်တာကလည်းဒေသခံအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ဆိုနေပါတယ်ရှင်